အမေရိကန်ကွန်ဂရက်ဆွတ်တော်မှာကြားနာတဲ့ဂူရှင်လင်းပွဲမှာဆက်လက်သိမ်းပြီးနောက်ပိုင်းချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံတဝမ်းမှာဘာသာရေးအဆောက်အအုံတွေဘာသာရေးဆရာတွေနဲ့တင်းအောင်ဆရာတွေအပါအဝင်လူနည်းစုဘာသာဝင်တွေအပေါ်ကိုပြစ်မှတ်ထားပြီးဖိနှိပ်တာတိုက်ခိုက်တာတွေကိုအဓိကမီးမောင်းထုတ်ပြီးတင်ပြခဲ့ပါတယ်။အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရအနေနဲ့မြန်မာအရေးမှာပုံမူပြီးတော့လေးပေးဆောင်ရွက်ကြဖို့လဲလာရောက်ရှင်းလင်းသူတွေကတိုက်တွန်းခဲ့ကြပါတယ
်။ဒီအစီရင်ခံတင်ပြတဲ့ပွဲကို American Congress လွှတ်တော်နိုင်ငံရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စပန်ကိုတိုင်လက်ခံကျင်းပတာပါမြမအရေးနစတိုးလွတ်ဖို့ကိုနယူးဂျာစီပြည်နယ်အောက်လွတ်တော်အမတ်လည်းဖြစ်တဲ့ခရစ်စမစ်ကအခုလိုတိုက်တွန်းပါတယ
် I think the importance of this meeting is to get all of us to redouble our efforts to help the chief
ဒီစည်းဝေးရဲ့အရေးပါမှုကမြမနိုင်ငံကိုကူညီဖို့ပြောင်းလဲဖို့နဲ့ကွန်ကရစ်လွတ်တော်မှာတစ်ခါပြန်အာရုံစိုက်ခံရဖို့ကြိုးပမ်းအားထုတ်မှုတွေကိုနစတိုးလွတ်ဖို့ပဲလို့ကျွန်တော်ထင်ပါတယ်ကွန်ဂရက်အောက်လွှတ်တော်မှာအရင်ကမြန်မာအရေးဥပဒေပြုမှုတွေလုံနိုင်ခဲ့ပြီးတော့အကျိုးရှိတဲ့အလုပ်တွေကိုလုံနိုင်ခဲ့ပါတယ်။စစ်ဆိုးရွားကအနိုင်မယူနိုင်လောက်အောင်အင်အားကြီးနေတာမျိုးမဟုတ်ပါဘူး။ဒါကိုစီးရေးအခြေအနေတွေမှာတွေ့နေရပါတယ်။ဒေါ်လာရင်းအင်အားစုတွေမှာလည်းတွေ့နေရပါတယ်။ကျွန်တော်တို့အောက်လွှတ်တော်အနေနဲ့တစုတစည်းတည်းရှိဖို့လိုပါတယ
်။ဒီဘွဲမှာမြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးတွေလှုပ်ရှားနေတဲ့ Chin Association of Maryland CAM ဖွဲ့ကလည်းခရီးဘာသာဝင်တွေဖိနှိပ်ခံနေရတဲ့2023ခုနှစ်နှစ်ချုပ်အစီရင်ခံစာနဲ့အိန္ဒိယနိုင်ငံမီဇိုရန်ကိုထွက်ပြေးခဲ့ရတဲ့မြန်မာပြည်ကဒုက္ခသည်တွေကြုံတွေ့နေရတဲ့အခြေအနေအစီရင်ခံစာကိုလည်းထုတ်ပြန်ခဲ့ပါတယ်။လူသားချင်းစာနာထောက်ထားမှုအခြေအနေဆိုးဝါးလာနေတာကိုသူတွေတနာပြုတ်လိလာခဲ့သူတွေနဲ့စစ်ကောင်စီရဲ့ဖိနှိပ်မှုတံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကလည်းသူတို့ရဲ့အတွေ့အကြုံတွေကိုဒီပွဲမှာလွှတ်တော်တာဝန်ရှိသူတွေကိုထွက်ဆိုတင်ပြခဲ့ပါတယ်။ဒီပွဲကိုအမျိုးသားညွေအစိုးရ NUG ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH တာဝန်ရှိသူတွေလည်းတက်ရောက်ကြပြီး CRPH ဥက္ကဋ္ဌဖြစ်တဲ့ဦးအောင်ကြည်ညွန့်ကအဖွဲ့မှတ်ချက်စကားပြောပါတယ် NUG သမ္မတရုံးရဲ့ပြောခွင့်ရဦးကျော်စောကတော့ဒီလိုလွှတ်တော်တာဝန်ရှိသူတွေကိုဓာတ်ရိုက်တင်ပြခွင့်ရတာကအကျိုးရှိတယ်လို့ပြောပါတယ
်ဒီ host လုပ်တဲ့ရဲ့အင်ရှင်ကတော့ဒီ congressman Chris Smith သူကတော့နိုင်ငံကြီးရာ committee sub committee ဥက္ကဋ္ဌလည်းဖြစ်တယ်ဆိုတော့ဟိုတော့ congress ကဒီ win ဒီတာဝန်ရှိတဲ့လူလည်းလာကြတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာဒီဘယ်လိုလို့စစ်တပ်ကစစ်အစိုးရနေပြီးတော့ဒီအချမ်းပဲစက်ကောင်စီကနေပြီးတော့လုံနေလို့ပြည်သူတွေဘယ်လောက်ဒုက္ခရောက်တယ်အထူးသဖြင့်ဒီလူနည်းစုခရိယန်တွေဘယ်လိုဒုက္ခရောက်တယ်ဆိုတဲ့ဟာကို highlight လုပ်နိုင်ခဲ့တယ်။နောက်ပြီးတော့နောက်တစ်ခုကကြတော့အခု Burma Act ပေါ့နော်။ Burma Act ကနေပြီးတော့မြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့လူတွေကူပေးဖို့ဒီကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကူပေးဖို့ဆိုတဲ့ဟာတွေအဲ့ဒါတွေကဘယ်လိုရရှိဖို့အတွက်ဘယ်လိုတွန်းအားပေးရမလဲဆိုတာဒီ Congress ကအခုလိုမျိုးဒီ Congressman Chris Smith လိုမျိုးကောင်းဆောင်ပိုင်းကနေပြီးတော့တွစ်ဆုံရတဲ့ဟာအင်မတန်မှလည်းကြိုးရှိတယ်။သူတို့ကလည်းဒီမှာဟိုကြားနာချက်တွေနားထောင်ပြီးတော့တွန်းအားတည်းရဲ့အနေနဲ့ American Congress နဲ့ Congress ကအပြည့်ပြုတ်ထားပြီး American အစိုးရကိုဆက်ပြီးတွန်းအားပေးဖို့ကိစ္စတွေလည်းဆက်လက်လုပ်ဆောင်တော့မှရှိတယ်လို့ပြောကြတယ်
။ဒီအစီအစဉ်ကန်ဆာကြားနာပွဲကိုစီစဉ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားမှုဇိုသွန်မွန်ကမြမရေးထိတိရောက်အကူအညီပေးဖို့နဲ့စစ်ကောင်စီကဖန်ထားတဲ့တရုတ်ဆရာတွေအရေးတော်ဆတ်စုကြည်အပေါင်းဝင်ဖန်စီခံရသူတွေအရေးတိုက်တွန်းနှိုးဆော်တာတွေလုပ်သလိုစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုအမေရိကန်တွေနဲ့ကြီးလေးနဲ့ရာဇဝတ်မှုတွေဖြစ်သတ်မှတ်ဖို့တောင်းဆိုပါတယ
်ခရီးရံတွေအပေါင်းမှာကျူးလွန်တဲ့ဟာတွေကိုကွန်ဂရက်စ်အနေနဲ့ဆုံးဖြတ်ချက်ချတင်ပြီးဆုံးဖြတ်ချက်ချတဲ့အခါမှာခရီးရံတွေကိုအခုလိုဆက်လက်ပြီးတော့ဟိုပါဟိစမှုတွေဘာသာရေးဖျားကြောင်းတွေဖျက်ဆီးတာတွေဖုန်ကြီးတွေပါစတာတွေထောင်ချထားကိုရပ်ပစ်ဖို့ပြီးတော့အစိုးရကိုလည်းကျွန်တော်တောင်းဆိုတယ်အခုလို့စစ်ကောင်စီကနေခရီးရန်ပေါ်မှာကျူးလွန်တဲ့ဟာက war crimes ဆိုပြီးတော့တမ္ဟတင်ပြီးပြီးတော့ crimes against humanity ဆိုပြီးတော့တမ္ဟတင်တယ်အဲ့ဒါကိုကျွန်တော်တောင်းဆိုပါတယ
်ဒီဘက်မှာထုတ်ပြန်တဲ့အစီရင်ခံစာနှစ်ဆောင်မှာတော့ဆက်လက်သိမ့်ပြီးနောက်ပိုင်းချင်းပြည်နယ်ကီနီကော်ကီယာပြည်နယ်အချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာခရီးရန်လူမှုအတိုင်းဝိုင်းပေါ်စစ်ကောင်စီစစ်တပ်ရဲ့ဖိနှိပ်မှုတိုးလာနေတာကိုမှတ်တမ်းတင်ထားပြီးမြန်မာနိုင်ငံဟာ2024ခုနှစ်အတွက်ခရီးရန်ဘာသာဝင်တွေကိုယုံကြည်ရာကိုးကွယ်ဝတ်ပြုဖို့အတွက်အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာပါဝင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ